မြန်မာနိုင်ငံမှာရေးပေါ်ကိုဗစ်အပြစ်ခံရစေရေးအတွက်တွန်းအားပေးတော်မူမြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှူးဒေါ်မန်ဒရူးစ်ကလူမျိုးရေးကောင်စီနဲ့ကုလအဖွဲ့ဝင်နိုင်ငံတွေကိုဒီကနေ့တောင်းဆိုလိုက်ပါတယ်အာဏာသိမ်းစစ်ကောင်စီကဂျမိုင်းလူသားတွေအပေါ်ပြိနှိပ်တိုက်ခိုက်တာတွေတိုးမြင့်လှုံ့ဆော်နေပြီးကိုဗစ်နဲ့ကူးစက်သေဆုံးမှုအရေတက်ကလည်းတိုးလာနေချိန်မှာဒေါ်မန်ဒရူးစ်ကအခုလိုတောင်းဆိုလိုက်တာပါစစ်ကောင်စီအနေနဲ့တိုက်ခိုက်မှုအားလုံးကိုချက်ချင်းချင်းဆန်းဖို့အထူးသဖြင့်COVID-19 ကာယောဂါတက်ဖြစ်ရေးအတွက်အထူးလိုအပ်နေတဲ့ဂျမိုင်းလူသားတွေပေါ်တိုက်ခိုက်မှုတွေရပ်တန့်မှုတောင်းဆိုတဲ့ဆုံးဖြတ်ချက်တွေချမှတ်တာအပါအဝင်ကုလသမဂ္ဂမှရှိတဲ့နီလန်အားလုံးကိုအသုံးပြုလို့ဆောင်ဖို့လိုအပ်တယ်လို့ဒေါ်မန်ဒူးရဲ့ဒီနေ့ထုတ်ပြန်ချက်ထဲမှာအထူးဖော်ပြထားပါတယ်မြန်မာနိုင်ငံကလူအများအပြားအချီးနှီးအသက်ဆုံးမနေကြရတယ်လို့ကုလသမဂ္ဂကအရေးယူလို့ဆောင်မှုမရှိရင်နောက်ထပ်အများကြီးဆုံးမကြရပါလိမ့်ဦးမယ်လို့ဒေါ်မန်ဒူးကတတိပေးထားပါတယ်COVID-19 အကြက်တဲကာလတွင်စစ်ကောင်စီကတိုက်ခိုက်တာ၊ချင်းချောက်နှောက်ရက်တာ၊ဖမ်းဆီးတာတွေရပ်တန့်စေဖို့ကုလသမဂ္ဂအနေနဲ့ချက်ချင်းအရေးယူလို့ဆောင်ရပါမယ်လို့လည်းဆိုပါတယ်။ COVID-19 ကအထင်းကျုံ့မဲ့ပြန့်နှံ့နေတာနဲ့အညာဂျမိုင်းလူသားတွေကိုစစ်ကောင်စီကအနာတကင်းစွာတိုက်ခိုက်နေခြင်းကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဝေဖန်ထောက်ပြတာမဟုတ်ဘဲဒီတိုင်းနေနေလို့မရပါဘူး။ဒီအကြံဖက်လို့ရအဆုံးတက်အောင်အရေးယူလို့ဆောင်ရပါမယ်။ဒါမှသာဆရာဝန်တွေ၊သူနာပြုတွေအနေနဲ့အသက်ကယ်ဆောင်ရှောက်မှုတွေပြီးနိုင်မှာဖြစ်တယ်လို့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့လည်းကာကွယ်ဆေးတွေတခြားဆက်ဆက်တဲ့ဂျမိုင်းဆောင်ရှောက်မှုတွေကိုပြီးနိုင်မှာဖြစ်ပါတယ်လို့တိုမန်ဒရူးစ်ကပြောပါတယ်